American နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Heather Newhart ကိုကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဖြစ်ခန့်အပ်ဖို့သူ့အနေနဲ့အလေးနဲ့စဉ်းစားထားကြောင်း American သမ္မတ Donald Trump ကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။လက်ရှိ American သံတမန်ကြီး Nikki Haley ကရာထူးကနေနှုတ်ထွက်တော့မှာဖြစ်ကြောင်းပြီးခဲ့တဲ့ October လအတွင်းရုတ်တရက်ကြေညာပြီးတဲ့နောက်သူ့နေရာမှာ Heather Newhart ကိုအစားထိုးဖို့သမ္မတ Trump ကစဉ်းစားနေတာပါ။ American ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအပြောင်းလဲလုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့က8ရက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူ့အနေနဲ့ Heather Newhart ကိုကုလသမဂ္ဂဆိုင်ရာ American သံတမန်ဖြစ်ခန့်အပ်ဖို့အလေးနဲ့စဉ်းစားနေကြောင်းသတင်းတောက်တွေကိုသမ္မတထရန့်ကိုယ်တိုင်ပြောခဲ့ပါတယ်။ Heather Newhart ဟာအလွန်ထက်မြက်ကြောင်းသူ့အစိုးရအတွက်အချိန်ကြာမြင့်စွာကတည်းကအလုပ်လုပ်ပေးခဲ့တာဖြစ်တယ်လို့ရေရှည်ထောက်ခံအားပေးလာခဲ့သူလည်းဖြစ်တယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီကိစ္စကိုသူ့အစိုးရအဖွဲ့အစည်းနဲ့နောက်သတင်းပတ်အတွင်းဆုံးဖြတ်ဖို့ရှိကြောင်းသမ္မတကပြောပါတယ်ရှင်။